ဥရောပမှာမနေ့ကကစားသွားခဲ့တဲ့အမှတ်ပေးဘောလုံးပွဲတစ်ချို့မှာတော့နာမည်ကြီးအသင်းတွေသိကြသွားခဲ့ပါတယ်။အင်္ဂလန်မှာတော့ Manchester United နဲ့ Tottenham Hotspur တို့ကစားခဲ့ကြပြီးတော့တကိုးစီသိကြခဲ့ပါတယ်။လန်ဒန်မှာမနေ့ကကစားခဲ့ကြတာမှာ Man U အသင်းကဘောလုံးပိုင်ဆိုင်မှုအသာနဲ့အဖြစ်ကစားနိုင်ခဲ့ပေမဲ့ Tottenham ဘက်က Steven Bergwijn က28မိနစ်မှာ Man U နောက်တန်းတွေကိုကျော်ဖြတ်ပြီးတော့ခံသွင်းခဲ့လို့အဖွင့်ကိုရပါတယ်။ Man U အတွက်ချေပါဂိုးကိုတော့ဒုတိယပိုင်း81မိနစ်မှာ Bruno Fernandes ကပယ်နယ်တီကတစ်ဆင့်သွင်းခဲ့တာပါ။အဲ့နောက်တိုင်းကမန်ယူသင်းကိုပယ်နယ်တီနောက်တစ်လုံးပေးခဲ့ပေမဲ့အငင်းပွားစရာဖြစ်နေတာကြောင့် VAR နဲ့ပြန်ကြည့်ရမှာပယ်နယ်တီမဟုတ်ဘူးလို့ပြန်ပြီးတော့ဆုံးဖြတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့တစ်ဖက်နဲ့တစ်ဖက်ထပ်ပြီးတော့ဂိုးမသွင်းနိုင်ပဲတကိုးစီသေးဖြစ်ခဲ့ပါတယ်။မနေ့ကအစောပိုင်းပွဲမှာတော့ Southampton က Norwich City ကို3-0မရှိနဲ့နိုင်ပါတယ်။ Spain La Liga မှာတော့ဇယားထိပ်ကပြေးနေတဲ့ Barcelona နဲ့တတိယနေရာက Sevilla ကိုကစားခဲ့ကြတာမှာတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲနဲ့ဂိုးမရှိသေးဖြစ်သွားပါတယ်။ဒါကြောင့်ဘာစလိုနာအတွက်နှစ်မှတ်နှစ်နာသွားခဲ့ပြီးတော့အခုဆိုရင် Real Madrid ထက်3မှတ်အသာရနေပြီမဲ့တပွဲပူစားထားတာကြောင့် Real အနေနဲ့မနေ့ပြန်စူးစီတက်ကိုအနိုင်ရရင်ဘာစလိုနာနဲ့အမှတ်တူသွားမှာဖြစ်ပါတယ်။ဘာစလိုနာနောက်တန်းလို့ကျွန်တော် PK ကတော့သူတို့ဟာ Real Madrid အသင်းကိုချန်ပီယံဖြစ်ဖို့အသာစီးရအောင်အခွင့်အရေးပေးလိုက်မိတယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်ခင်ဗျာ။